ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့နေဆက်တွေကိုပိတ်ထားရတယ်လို့တခြားဟန်တာတွေကြောင့်အာဖရိကတောင်ပိုင်းဒေသတွေမှာမျက်ပြားရောဂါကြောင့်သေဆုံးမှုတွေနှစ်ဆတိုးလာနိုင်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ
် And the new modeling analysis published last week estimates the potential disruption to malaria services from COVID-19
ပြည်ထောင်စုတင်ပတ်တွင်ထုတ်ပြန်ခဲ့တဲ့လေးလာဆန်းစစ်အကဲဖြတ်ချက်တွေအရCOVID-19 ရောဂါကြောင့်မျက်ပြားရောဂါနဲ့ပတ်သက်တဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေမှာဟန်တာတွေကြုံရတဲ့နိုင်ငံပေါင်းခန့်မှန်းကြီးအာဖရိကတောင်ပိုင်းဒေသမှာ52နိုင်ငံတည်ရှိနေတဲ့အကြောင်းနဲ့အဆိုးဆုံးအခြေအနေနဲ့ကြုံလာရမယ်ဆိုရင်သေဆုံးသူရေအတွက်နှစ်ဆလောက်တည်ရှိလာနိုင်တဲ့အကြောင်းတွေးကြုံညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာဒိန်းတောက်တွေကိုပြောခဲ့တာပါကမ္ဘာတဝန်းကနိုင်ငံပေါင်း22နိုင်ငံမှာလည်းတခြားရောဂါတွေအတွက်ကာကွယ်ဆေးတွေပြက်လက်နေပြီးဝက်သက်ပိုလီယိုဝမ်ပြေဝမ်ရှောအတဝါယောဂာနဲ့အုံနောက်မေးအောင်စတဲ့ယောဂာတွေအတွက်ပုံမှန်ကာကွယ်ဆေးမထိုးနိုင်တဲ့အခြေအနေနဲ့ကြုံနေရတဲ့သူလူပေါင်း73သန်းလောက်ရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်။ယောဂာကူးစက်မှုအန္တရာယ်တွေဟာအာဖရိကတိုက်မှာသာမကအရှေ့ဥရောပတောင်အမေရိကနဲ့အာရှနိုင်ငံတချို့မှာလည်းသတိထားဖို့လိုတဲ့အကြောင်းဒရေးချိုကြီးကသတိပေးထားပါတယ်ခင်ဗျာ။